လူမှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာလူစိတ်ဝင်စားမှုများတဲ့ကိစ္စတစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲနိုဝင်ဘာလကျတော့ရှင်ကျဲပါမယ်ကြားပြရူးကောက်ပွဲတွေမှာတရားဝင်နေထိုင်ခွင့်တွေကိုကန့်သတ်မှုတွေလုပ်ဖို့အမေရိကန်ပြည်သူအများစုကထောက်ခံမဲပေးကြတဲ့သဘောတွေလူလူစက်တန်းတွေမှာမြင်နေရပါတယ်ရှိုးဇဲဝါရီသူတေသနလုပ်ငန်းရဲ့ပြီးခဲ့တဲ့အေဗီလာတုန်းကလုပ်ခဲ့တဲ့လူလူသဘောထားကောက်ခံမှုအရာအမေရိကန်ပြည်သူတွေရဲ့၃ပုံ၂ပုံဟာတရားဝင်နေထိုင်ခွင့်တွေကိုရှော့ချရေးထောက်ခံကြလိမ့်မယ်လို့ဖော်ပြနေပါတယ်။မရှိအမေရိကန်အစိုးရရဲ့မူဝါဒမှာဖြစ်ဆွတ်ထားတာတွေကအမေရိကန်ပြည်တော်စုကိုတစ်သက်လုံးလုံးကင်ခွင့်နဲ့နှစ်ဆင်လူပေါင်းတစ်သန်းလောက်တရားဝင်လာရောက်ခွင့်ပြုထားတယ်။အစိုးရကတနည်းကိုလူပနည်းယောက်လောက်ထပ်ပြီးတော့လက်ခံတင်တယ်ဆိုတဲ့မိကုံးကိုစစ်တမ်းထဲမှာမေးလာပါတယ်။အဲ့ဒီခါမှာဖြေဆူသူ64ရာခိုင်နှုန်းကတသက်တာလုံးခွင့်ပေးတဲ့အရေးအတွက်ကိုအစိုးရဘက်ကရှော့ချတင်တယ်လို့သဘောထားတွေပေးကြပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကလုတ်ခဲ့တဲ့လူလူသဘောထားကောက်ကံမှုမှာလည်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမဲ့သူတွေရဲ့တရားဝင်နေထိုင်ခွင့်တွေကိုကန့်တတ်ဆွေးနွေးတဲ့သဘောတွေကိုတွေ့ရပါတယ်။